Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ71.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါရုရှားနိုင်ငံအတွင်းအမေရိကန်တန်ဝန်တန်း800နီးပါးလျှော့ပစ်ဖို့ရုရှားသမ္မတကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့တိုက်ချင်းပြဒုံးကျည်ဆက်သက်မှုနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဆွေးနွေးကြပါတယ်အာဖဂန်ကအီရတ်တန်ယုံကိုအသေးခံဘုံးခွက်သမား၄ဦးတို့ဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုညာနိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မေလလောက်ကစတင်ပြီးတော့သွေးလွန်တုပ်ကွေးအဖြစ်များနေတဲ့ရခိုင်ပြည်နယ်မှာလူထောင်ချီသွေးလွန်တုပ်ကွေးဖြစ်နေတယ်လို့တရားစင်ထက်မနေ့တည်ဆုံခဲ့ရတယ်လို့ဆိုပါတယ
်ဒီကျဲတဲ့တောက်ကြပြီပေါ့နော်တောက်ကြကြီးကဖြစ်တဲ့လူကထောင်းထောင်းရဲ့
1969ပြည်နယ်ကျန်းမာရေးဦးစီးဌာနကဒေါက်တာစံကြော့ခိုင်ပြောသားတာပါရှင်ပြည်စုံကိုတော့မကြခင်တင်ပြပါမယ်ဒါအပြင် H1N1 ရာသီတုပ်ကွေးရောဂါကြောင့်အ ਨੇ ဆုံးလူ10ဦးထိသေဆုံးမှုရှိလာနေတဲ့အတွက်ကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုကျန်းမာရေးဝန်ကြီးဌာနနဲ့လွတ်တော်ကိုယ်စားလှယ်တွေပါကြည်ကြဲပြန်ပြန်လုပ်လာနေတဲ့တဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုပြည်ရင်းနေရပ်ကိုပြန်လည်ပို့ဆောင်တာတွေမလုပ်ဖို့ KNU ကဘာကြောင့်တောင်းဆိုလိုက်တယ်လဲဆိုတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတဲ့ဘက်ကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့တင်းလာနေနောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ရုရှားနိုင်ငံထွေးကအမေရိကန်တန်ဝန်ထမ်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်အစိုးရကိုပြောဆိုလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုတွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်အမေရိကန်အစိုးရဘက်ကနောက်ထပ်လက်တုပ်ပြန်ဆောင်ရွက်ရုရှားဆိုရဘက်ကအမေရိကန်အပေါ်နောက်ထပ်လက်တုံ့ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်။ရုရှားသမ္မတအနေနဲ့မလိုအပ်ဖဲအကြောင်းမဲ့တက်တက်လှုပ်လိုက်တဲ့စိတ်မကောင်းစရာကိစ္စဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီကိစ္စကိုတုံ့ပြန်ဖို့စမ်းစစ်နေတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်ကအီရန်မြောက်ကိုရီးယားတို့အပါအဝင်ရုရှားအပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။အခုတန်ခတ်ပိတ်ဆို့မှုကနိုင်ငံတကာဆက်ဆံရေးမှာအမေရိကန်တို့ရဲ့အလိုအမင်းရန်လိုမှုကိုပြသတာလို့လဲရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့ပြီးပြီးခဲ့တဲ့အတောက်ကြာနေ့မှာပဲတံပြန်ဆောင်ရွက်မယ်အကြောင်းပထမဆုံးအချင်းကြေညာခဲ့တာပါရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်တွင်းနဲ့ရုံးလုပ်ငန်းဆိုင်ရာဝန်ထမ်းအရေးအတွက်ကိုအမေရိကန်မှာရှိတဲ့ရုရှားဝန်ထမ်းအရေးအတွက်နဲ့အတူတူဖြစ်သွားအောင်လျှော့ချဖို့ရုရှားနိုင်ငံခြားရေးဌာနကအဆိုပြုခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံတွင်းအမေရိကန်တန်ဝန်ထမ်း455ယောက်အထိရောက်အောင်အဂုတ်လကုန်ပိုင်းမှာအပိသက်လျှော့ချဖို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်။ဒီလိုလက်တုံ့ပြန်ဆောင်ရွက်မှုကိုအစောကတည်းကလုပ်ရမှာလို့လဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့အမြင်ကိုမနစ်တင်းင်းကနေနေမှာ ABC သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်ဒုသမ္မတ Mike Pence ကနေတိုးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ Estonia, Latvia နဲ့ Lithuania နိုင်ငံတွေကိုအကူအညီပေးဖို့ကတိပြုလိုက်တဲ့တစ်ချိန်ထဲမှာပဲအဲ့ဒီ Baltic ဒေသနိုင်ငံတွေအတွက်ရုရှားနိုင်ငံရဲ့ကြောက်စရာကောင်းတဲ့ရန်လိုမှုထက်ကြီးမားတဲ့တခြားချင်းချောင်းမှုမရှိဘူးလို့သူကပြောလိုက်ပါတယ်။အခုချိန်မှာရုရှားနိုင်ငံဟာနိုင်ငံကနေနမိတ်တွေကိုအင်အားသုံးပြီးတော့ပြန်ရေးဆွဲဖို့ဆက်ပြီးစူးစမ်းနေသလိုနိုင်ငံတွေရဲ့ဒီမိုကရေစီနဲ့အချုပ်အခြာအာဏာကိုထိခိုက်အောင်လုပ်နေပါတယ်။ဒါအပြင်ဥရောပရဲ့လွတ်လပ်တဲ့နိုင်ငံတွေကြားမှာတနိုင်ငံနဲ့တနိုင်ငံသွေးကွဲအောင်လုပ်နေတယ်လို့ဒုသမ္မတ Pence ကပြောပါတယ်။အမေရိကန်သမ္မတ Donald Trump လက်အောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့ Baltic နိုင်ငံကိုပဲဖြစ်ဖြစ်တခြားကျွန်တော်တို့နဲ့မဟာမိတ်စာချုပ်ချုပ်ထားတဲ့ဘယ်နိုင်ငံကိုမဆိုအင်အားသုံးချင်းချောက်တာတွေချောက်လန့်တာတွေဩဇာလွှမ်းမိုးဖို့လှုပ်တာတွေကိုလက်ခံသွားမှာမဟုတ်ဘူးလို့သူကပြောလိုက်ပါတယ်။ American ဒုသမ္မတ Pence ကအက်စတိုးနီးယားနိုင်ငံမြို့တော် Tallinn မှာအက်စတိုးနီးယား Latvia နဲ့ Lithuania သမ္မတအင်းနဲ့တွေ့ဆုံပြီးနောက်သူကအဲ့လိုပြောကြားခဲ့တာပါ။ American ဒုသမ္မတ Pence ကရုရှားနိုင်ငံနဲ့ဆက်ဆံရေးထိုးတက်လာဖို့မျှော်လင့်ကြောင်းဒါပေမဲ့ရုရှားဆူရကမကြသေးခင်ကလုပ်ခဲ့တဲ့တဏမာရီလှုပ်ဆောင်ချက်တွေကြောင့်တော့အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့သူကပြောကြားလိုက်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြပဲတင်းတက်ဒုံးကျည်ဆန်းသတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရီအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချိန်တနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနအီနီးပါးကြာဆွေးနွေးခဲ့ကြတာပါ။ မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်၊ဂျပန်၊တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့ဓာတ်ရိုက်ချင်းချောက်မှုဖြစ်တယ်ဆိုတာကိုနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြပြီးတန်တမန်ရဲ့အရာရောစီးပွားရေးအရာပါပို့ပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့အမေရိကန်သမ္မတအင်ပြူရောကြေညာချက်ကဖော်ပြပါတယ်နောက်ထပ်ရေးယူဆောင်ရွက်ရမယ်ဆိုတာကိုနှစ်ဖက်တို့သဘောတူခဲ့တယ်လို့လဲဂျပန်ဝန်ကြီးချုပ်အာဘေကသတင်းထောက်တီကိုပြောပါတယ်အားလက်ရဲ့ယူထားတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ထံကိုလဲအမေရိကန်သမ္မတထရန့်ကဖုံးခေါ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ကာကွယ်စနစ်တွေတိုးတက်ခိုင်မာရေးနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုကနေပြည်သူတွေဘေးကင်းလုံခြုံရေးဂျပန်နဲ့အမေရိကန်တို့တွန်းမြင်ဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောဆိုထားပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လဲပြင်ဆင်ရေးဆွဲမဲ့တိုင်းပြည်ပြည်လွတ်တော်ဖွဲ့စည်းရေးအတွက်တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကပြောလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေကတိုင်းပြည်ပြည်လွတ်တော်ကိုမဲပေးခဲ့ကြတယ်လို့သူကပြောပါတယ်။နိုင်ငံတွေကတချို့ပြည်နယ်တွေမှာမဲဆန္ဒရှင်တွေဟာပြည်သူစစ်တရဲကြီးစံတွေကိုအန်တုပြီးမဲပေးခဲ့ကြသလိုမြစ်တွေတောင်တွေကိုဖျက်ပြီးတော့ဒီလွတ်တော်အတွက်မဲပေးခဲ့ကြပါတယ်လို့သူကပြောပါတယ်။အတိုက်ခံတွေကတော့လူလူထောက်ခံမှုမရှိတဲ့ဒီရွေးကောက်ပွဲကနေဆိုရှယ်လစ်အာဏာရှင်စနစ်ထွက်ပေါ်လာမှာဖြစ်ပြီးဗင်နီဇွဲလားပြည်သူတွေကိုလည်းရွေးကောက်ပွဲကိုတပိတ်မောက်ဖို့တောင်းဆိုခဲ့ပါတယ်မြို့တော်ကာရာကတ်စ်ကမဲယုံဒါဇင်ပေါင်းများစွာမှာတော့မဲပေးတဲ့သူတွေမရှိခဲ့ပါဘူးဒီရွေးကောက်ပွဲကဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ကျမကိုဖန်တီးပိုင်ခွင့်ကိုထိခိုက်စေခဲ့တယ်လို့လည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရ Heather Nowak ကပြောပါတယ်ဒါအပြင်ဗင်နီဇွဲလားနိုင်ငံမှာအာဏာရှင်စနစ်ဖြစ်ပေါ်လာဖို့အတွက်လှုပ်ဆောင်ခဲ့တဲ့သူတွေကိုအ мян ဆုံးနဲ့အပြင်းထန်ဆုံးရေးယူသွားမယ်လို့သူမကပြောပါတယ်ကလမကဆိုင်ရာအမေရိကန်တန်မတ်နီကီဟေလီကလည်းမဒူရိုရဲ့အတူရောင်ရွေးကောက်ပွဲကအာဏာရှင်စနစ်ကိုဥတီစေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်ဆိုးရွားကိုလက်ခံမှာမဟုတ်ဘဲဗင်နီဇွဲလားပြည်သူတွေနဲ့ဒီမိုကရေစီစနစ်အောင်မြင်ပါစေလို့ပြောလိုက်ပါတယ်။အမေရိကန်အစိုးရကတော့သမ္မတမဒူရိုအစိုးရအဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်တချို့ကိုစီးပွားရေးတံခါးပိတ်ဆို့တာတွေလှုပ်ထားပြီးဖြစ်ပါတယ်ခင်ဗျာ။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစစ်စင်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအီရတ်တန်ယုံကိုအတေကံဘုံခွက်သမား၄ဦးတို့ဒီကနေ့တနင်္လာနေ့မှာတိုက်ခိုက်ခဲ့ပါတယ်။ကာဘူးမြို့တော်ကအီရတ်တန်ယုံတိုက်ခိုက်ခံရမှုက၄နာရီနီးပါးကြာမြင့်ခဲ့ပြီးတဲ့နောက်အခုတော့ပြီးဆုံးသွားပြီလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကအတည်ပြုပါတယ်။တိုက်ခိုက်သူ၃ဦးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့ပြီးရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရရှိတဲ့အကြောင်းနောက်တန်ယုံဝန်ထမ်းတွေထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်မြေအစွန်းရောက် IS အဖွဲ့ကသူတို့ရဲ့သတင်းဌာန ECMET သတင်းအေဂျင်စီကနေတဆင့်ပြောဆိုထားပါတယ်။အသေးခံဘုံခွဲသမားတဦးကအဝင်ဂိတ်တကားကြီးကိုဖောက်ခွဲလိုက်ပြီးတဲ့နောက်တခြားတိုက်ခိုက်သူတွေကိုတန်ယုံဝင်းအတွင်းကိုဝင်ဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဒီနေ့အတွင်းကာဘူးမြို့တော်မှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်ရဲသားအများအပြားသေဆုံးရပြီလည်းဖြစ်ပါတယ်။2019ခုနှစ်ပထမ6လတာကာလအတွင်းအာဖဂန်နိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကြောင့်တေဆုံးသူ1600ကျော်တဲ့က20ရာခိုင်နှုန်းကမြို့တော်ကာဘူးမှာဖြစ်ပျက်ခဲ့တာလို့လဲကုလသမဂ္ဂရဲ့အစိုးရခန်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ဩစတြေးလျနိုင်ငံမှာလင်းတစ်စင်းကိုဖောက်ခွဲဖျက်ဆီးတိုက်ခိုက်မဲ့အစည်းအဝေးကိုအာဏာပိုင်တွေကတားဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ကလေစိတ်တွေမှာခီးဆောင်အိတ်တွေကိုအသေးစိတ်စစ်ဆေးတာတွေလုပ်ပြီးလုံခြုံရေးတွေတုံ့ပြန်ထားပါတယ်။အစ္စလာမ်အစိုးရတွေကလင်းခီးတွေတွေကိုအစိမ့်ငွေတွေအသားကျိတ်ဆက်လို့ပုံဖြတ်ထားတဲ့လက်လုပ်ပုံနဲ့တိုက်ခိုက်ဖို့စီစဉ်နေတယ်လို့ဩစတြေးလျသတင်းစာတစောင်းကပြောကြားချက်နဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်မာကွန်တမ်ဘောနဲ့နယ်စပ်လုံခြုံရေးဝန်ကြီးပီတာဒတ်တန်တို့ကမှတ်ချက်ပြီးပြောဆိုဖို့ညွှန်ဆန်ခဲ့ပါတယ်။ဆစ်နီမြို့မှာစနေနေ့ကဝင်ရောက်စီးနှင်းမှုအတွင်းလက်မနော်နယ်ဘောဩစတြေးလျနိုင်ငံသားတာဖာလီဦးကိုဖမ်းဆီးလိုက်ပါတယ်။ဒါပေမဲ့သူတို့ကိုအခုချိန်ထိတော့စွဲချက်မတင်ရသေးပါဘူး။တိုက်ခိုက်ဖို့ကြံစည်တဲ့သူတွေဟာပုံမှန်လုံရုံလုံဆင်မဟုတ်တဲ့ဘုံကိုပြုလုပ်နေပြီးအဲ့ဒီဘုံကလူတွေတေးအောင်ဒါမှမဟုတ်မေ့သွားအောင်အစိတ်တန်းငွေတွေထုတ်နိုင်ပွဲရှိတယ်လို့အဲ့ဒီဩစတြေးလျသတင်းစာကအမီမဖော်တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရေးသားခဲ့ပါတယ်စင်နီမျိုးက The Daily Telegraph သတင်းစာကတော့ဖောက်ခွဲသမားတွေဟာရေးပေါ်စာရင်းနဲ့ဘုံလုပ်ပြီးတော့အထက်ကဖောက်ခွဲပစ္စည်းတွေကိုတော့အသားကျိတ်ဆက်လို့မိဖို့ကြောင့်သုံးပစ္စည်းကိုအသုံးပြုဖို့စီစဉ်ထားတာဖြစ်တယ်လို့ဖော်ပြပါတယ်တိုက်ခိုက်ဖို့စီစဉ်ထဲမှာအဲ့ဒီပစ္စည်းကိုလက်ဆွဲအိတ်ထဲမှာထည့်ပြီးတော့စင်နီကနေအရှိလေပိုင်းကိုသွားတဲ့လေရင်ပေါ်ကိုခိုးသွဲတည်သွားဖို့ဖြစ်တယ်လို့ပ ြောပါရခင်ဗျာ
ဗီယက်နမ်တွတ်ချွန်လှုပ်ရှားသူ၄ဦးကိုရဲကဖမ်းပါတယ်ဗီယက်နမ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီကဝေဖန်မှုတွေကိုဆက်ဆက်ထိမှခံနိုင်ဖြစ်လာတာကိုအခုဖမ်းဆီးမှုတွေကတက်တေပြနေတာလို့လည်းဝေဖန်သူတို့ကပြောပါတယ်အစိုးရဖြုတ်ချရေးရည်ရွယ်ဆောင်ရွက်မှုတွေမှာပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့တွတ်ချွန်လှုပ်ရှားသူတွေကိုဖမ်းဆီးတာဖြစ်ပါတယ်ဖမ်းပန်ထရိုင်းငွင်းထရန်တန်ထရွန်မန်တူနဲ့ငွင်းဘဲထရန်ယန်တို့ဖမ်းဆီးခံရတာဖြစ်ပါတယ်ဖန်ခံရသူတွေအနေနဲ့ရှင်းနေလိုက်ပါဆောင်ရွက်ခွင့်ရမရကလည်းတည်တည်ချာချာမသိရပါဘူးအခုဖန်ခံရသူ၄ဦးတို့ကတော့လွန်ခဲ့တဲ့2015ခုနှစ်ကအစိုးရစန့်ကျင်ရေးဝါဒဖြန့်မှုနဲ့ဖန်ခံရတဲ့ရှင်းနေငွင်းဘန်တိုင်းနဲ့အချိတ်အဆက်ရှိသူတွေဖြစ်ပါတယ
်အခေါ်ဆောင်မှုနဲ့တရားစွဲခံထားတဲ့ Real Madrid နဲ့ Portuguese ရှေ့တန်းတိုက်စင်မှု Cristiano Ronaldo ဟာ Madrid မြို့ကပိုဆွေလို El Clasico တရားရုံးကိုဒီကနေ့လာရောက်ထွက်ဆိုခဲ့ပါတယ်ရိုနယ်ဒိုဟာအမေရိကန်ဒေါ်လာ 18.3 သန်းအခွန်ရှောင်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားရတာပါအသက်32နှစ်ရှိပြီရိုနယ်ဒိုဟာ2011ကနေ14ခုနှစ်အတွင်းမှာသူနဲ့ပတ်သက်တဲ့ပုံအသုံးပြုခွင့်ကရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့အတွက်စီးပွားရေးလုပ်ငန်းကိုတမင်တကာအသုံးပြုခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်ရိုနယ်ဒိုကတော့ဒီဆွဲချက်တွေပေါ်မှာညှင်းဆို့ထားပါတယ်တကယ်လို့ရိုနယ်ဒိုအနေနဲ့ဝင်ငွေရှောင်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုတော့သူဟာဒဏ်ငွေကြီးကြီးမားမားပေးဆောင်ရမှာဖြစ်တယ်လို့ထောင်ဒဏ်လဲကြားခံရဖို့ရှိနိုင်ပါတယ်ခင်ဗျာ
သတင်းလာနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်သိရေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်ရှိခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလအလောက်ကစတင်ပြီးတွဲလုံတုပ်ကွေးဖြစ်တဲ့သူများနဲ့ပြီးတော့စစ်တွေမှာတင်လူဦးရေ၄ဦးထပ်မံတေဆုံခဲ့ရတယ်လို့ရှိခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနကအတည်ပြုပါတယ်။ဒါ့အပြင်ဒီနှစ်မှာလူဦးရေ1800နီးပါးလောက်လဲတွဲလုံတုပ်ကွေးဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်
။ရှိခိုင်ပြည်နယ်အတွင်းမှာတွဲလုံတုပ်ကွေးရောဂါတွေအဖြစ်များနေပြီးဇူလိုင်လ28ရက်နေ့ထိစာရင်းအရဆိုရင်1900ကျော်ရှိသွားပြီဖြစ်တဲ့အကြောင်းသေဆုံးတဲ့သူတွေရှိတဲ့အကြောင်းကိုလည်းပြည်နယ်ကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစံကြော့ခိုင်ကပြောပါတယ်
။အော်ဟုတ်ကဲ့ကျွန်တော်ဒီကျင်းတဲ့တောက်ကြာကြီးပေါ့နော်တောက်ကြာကြီးကဖြစ်တဲ့လူက1969သေတဲ့လူက18ယောက်ရှိဟုတ်ကဲ့ရှိတယ်ကျန်လို့ပါ။အဲဒီနှစ်ကယင်းနှစ်တင်နေကြလို့ရှိတော့ဖြစ်များတယ်ပေါ့ကျန်ဟုတ်ကဲ့
။ရခိုင်ပြည်နယ်အတွင်းကမြို့နယ်အတော်များများမှာမေလလောက်ကစပြီးသွေးလွတ်တုပ်ကွေးရောဂါတွေဖြစ်ပွားနေတာပါစစ်တွေမြို့မှာတော့သွေးလွတ်တုပ်ကွေးဖြစ်ပွားတဲ့ရာဂိုင်းနှုန်းကဒီနှစ်မှာများတဲ့အတွက်သတိမေးတဲ့လူနာတွေတေဆုံးတဲ့လူနာတွေရှိနေတယ်လို့လည်းစစ်တွေမြို့ကတူဖြစ်တဲ့ဦးတန်းထွန်းကလည်းပြောပါတယ
်သွေးလွတ်တုပ်ကွေးဖြစ်တဲ့လူကတော့များတယ်ခင်ဗျသွေးလွတ်တုပ်ကွေးကဟိုဘောအေးပေါ့နော်အေးဒီမေလောက်ကနေစတာစစ်တွေစီးရင်ကြီးမှာသွေးလွတ်တုပ်ကွေးလူနာပေါင်း450ကျော်ရှိတယ်ခင်ဗျကျတော့ဒီနှစ်ကတော့ဆွေးနွေးတုပ်ကွေးဖြစ်တဲ့လူတွေတော့များတယ်။အဲဒီမှာ950ရာရှော့ဖြစ်တယ်။ဟိုဆုံးသွားတဲ့ကလေးက3ရက်လောက်ရှိတယ်။ခန်းတပြေလုံးမှာတော့16ရက်လောက်ရှိနေမှာဖြစ်နေ
။စစ်တွေကြောက်တော့မင်းပြတောင်ကုန်းစတဲ့မြို့တွေမှာတော့သွေးလွတ်တုပ်ကွေးအဖြစ်များနေတဲ့မြို့နယ်တွေဖြစ်တဲ့အကြောင်းပြည်내ကျန်းမာရေးဦးစီးဌာနကပြောပါရယ်။ပြီးခဲ့တဲ့နှစ်ကထက်3ဆခန့်ပိုများနေတာကြောင့်ချင်းနေပေါက်ဖွားရနေရာတွေကိုဆေးချမ်းနာတွေကိုလည်းဇက်တိုက်လုပ်ခဲ့ရတယ်လို့ဆိုပါရယ်။ရခိုင်ပြည်내တစ်ခုလုံးအတိုင်းအတာနဲ့ဆိုရင်သွေးလွန်တုပ်ကွေးဖြစ်နေတဲ့လူနာအရေအတွက်က1900ကျော်ရှိပြီးကလေးတငယ်တွေအဖြစ်များနေတယ်လို့သိရပါဗျ။ရမကြီးဦးစီးဌာနကတော့ချင်းနေပေါက်ဖွားတဲ့နေရာတွေမှာရေတွေလဲလှယ်ပေးဖို့ဒီချင်းကိုက်တာတွေမခံကြဖို့အတွက်လည်းတိုက်တွန်းနှိုးဆော်ထားပါဗျ။ရခိုင်ပြည်နယ်အတွင်းမှာတော့သွေးလွန်တုပ်ကွေးရောဂါကကပ်ရောဂါအသွင်မျိုးမရှိပေမဲ့သွေးလွန်တုပ်ကွေးဖြစ်ပွားတဲ့နှုန်းကအရင်နှစ်ကထက်ပိုများတာတွေတော့ရှိတယ်လို့လည်းပြည်내ကျန်းမာရေးဦးစီးဌာနကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှာပါရှင်။ခုတော့ H1N1 ရာသီတုပ်ကွေးသတင်းဆက်ပါမယ်။H1N1 ရာသီတုပ်ကွေးရောဂါကြောင့်အနည်းဆုံးလူ10ဦးအထိသေဆုံးမှုရှိလာနေတဲ့အတွက်အများပြည်သူကြားကူးစက်ခြင်းကိုကြိုတင်ကာကွယ်နိုင်တဲ့ကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေပိုစတာတွေနဲ့နှာခေါင်းစည်းတွေဖြန့်ဝေတာတွေကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အတူလူမှုအဖွဲ့အစည်းတွေလွှတ်တော်ကိုယ်စားလှယ်တွေကပါပူးပေါင်းဆောင်ရွက်နေကြပါတယ်။တကယ်လို့မိမိမှာ H1N1 တုပ်ကွေးရောဂါလက္ခဏာခံစားနေရတယ်လို့တန်ရရှိရင်ချက်ချင်းနှိစက်ရကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်ပြီးကုသမှုခံယူပါလို့လည်းကျန်းမာရေးဦးစီးဌာနကတိုက်တွန်းနေပါတယ်။မဆူမုံကဆက်ပြောပြပါမယ်ရှင်
မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးဇူလိုင်လ22ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့လက်တလောပြင်းထန်သက်ရှူလမ်းကြောင်းပိုးဝင်ရောဂါနဲ့ဆေးရုံတက်ရောက်ကုသသူက182ဦးရှိခဲ့ပြီးသူတို့အထက်ကမှ H1N1 တွေ့ရှိတဲ့လူနာပေါင်းက52ဦးထိရှိနေပါတယ်။သေဆုံးသူကတော့10ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုလူ10ဦးသေဆုံးတဲ့အထိဖြစ်လာနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးပြည်သူလူထုအကြားကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနမြန်မာနိုင်ငံတို့ကထုတ်ပြန်တဲ့တုတ်ကွေးရောဂါကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေပိုစတာတွေနဲ့နှာခေါင်းစည်းတွေကိုစာတင်ကြောင်းတွေဈေးတွေနဲ့လူထုထက်တဲ့စီကားရနေရာတွေမှာကျန်းမာရေးအသိပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်နေကြပါတယ်။ဒီလိုလှုပ်ရှားမှုတွေတဲ့ရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးနေဖုံးလက်ကလည်းသူကိုယ်တိုင်ဦးဆောင်ပြီးဆောင်ရွက်နေတဲ့ပညာပေးလှုပ်ရှားမှုနဲ့တယ်လို့အခုလို့ပြောပြပါတယ်။
ကာကွယ်မှသာရင်ဒါပြန့်နှံ့မှုတွေကဒါစိတ်မဖြစ်ပါလေ။အဲ့တကြောင်မလို့ဒီအဓိကတော့ကျွန်တော်တို့လုံနိုင်တာတော့ဒီပြည်သူလူထုကိုအသိပညာပေးလုပ်ငန်းပေါ့နော်။အဖြစ်အခင်ဘယ်လိုကာကွယ်မလဲဆိုတဲ့ကိစ္စတွေအဲ့ဒီဟာတွေကိုပထမဆုံးနေတော့ဒီ poster campaign လေးကျွန်တော်လုပ်ဖြစ်တယ်။အဓိကကြောင်းနေရလူဖြီကားတဲ့နေရာတွေမှာကျွန်တော်တို့ WHO ကထုတ်ထားတဲ့ poster လေးကိုမြန်မာလိုပြန်ပြီးတော့ကျွန်တော်တို့ဒါ like cap ဖြစ်တယ်ပေါ့နော်။ပြီးတော့အဲ့ဒီ jacket တွေကိုလည်းကျွန်တော်တို့ jacket ကိုကျွန်တော်တို့သုံးခုစီတော့ကျွန်တော်တို့ဒါဝေပြီးတော့အဲ့ poster လေးကတ်တယ်ပေါ့နော်။ကျမရဲ့ဦးစီးဌာနကလည်းထပ်ပြီးတော့ထုတ်လာတယ်ရှိတဲ့ poster တွေပေါ့နော်။အော်အဲ့ poster တွေကိုဟို pamphlet design လေးတစ်ခုကျွန်တော်လုပ်လိုက်တယ်။အဲ့ design မှာဆိုတော့တော်တော်စုံနေပေါ့နော်။ဟိုဘလိုကာကွယ်လဲဆိုတာယောဂလက္ခဏာနဲ့နောက်ပြီးတော့ဖြည့်ဆွတ်စားသုံးတဲ့အစာအာဟာရတွေအဲ့ဒါတွေလည်းဒီလူကြောင်တိုင်းဆိုအဖွဲ့ကိုလည်းပြကြည့်ရတာသူကလည်းဒီဟာကို confirm အတည်ပြုရပေါ့နော်။ဒီပြုတဲ့အခါကျတော့ဒီ pamphlet ဝေတဲ့အလုပ်ကိုလည်းကျွန်တော်တို့ဆက်လုပ်သွားမှာပေါ့။အထူးသဖြင့်ဒီမှာတော့ mask တွေတော့တက်ကြတာများတယ်။အကောင်းဆုံးကတော့တကူရေးတန်ရှင်းရေးပေါ့နော်။ဒီတော့လက်တွေပုံမှန်ဆေးရတယ်။နောက်ပြီးတော့ကိုယ်ကိုစမ်းမအောင်နေတာလေ။နောက်ပြီးတော့တခုခုဖြစ်ပြီးဆိုတော့လည်းအရင်ကလိုပေါ့မနေပါနဲ့။ညီစာဆေးကမ်းမှာပြတတ်တာပေါ့နော်။အဲ့ဒီဟာတွေလုပ်ဖို့တူရတဲ့အကြောင်းလေးတွေတော့မတိသေးတဲ့လူတွေကိုလိုက်ပြီးတော့ပြောပြရမှာပေါ့
။အများပြည်သူအများစုလှုပ်ရှားသွားလာရလူထုထက်တဲ့နေရာတွေနဲ့ကားမှတ်တိုင်တွေမှာနှာခေါင်းစည်းတွေဝင်းကားတာနဲ့တကူရေးတန်ရှင်းရေးလက်ဆေးကြဖို့ကျန်းမာရေးပညာပေးလှုပ်ရှားမှုတွေကိုလူငယ်တွေစူးစီးပြီးပညာပေးဆောင်ရွက်နေတာအခုဆိုသရုပ်သားမြောက်နေအထိရှိလာပြီဖြစ်ပါတယ်။ဦးဆောင်လှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကိုဆောင်ခါကအခုလိုပြောပြပါဗျာ။
ဒီကျောင်းသားဟောင်းတွေရောအခြားကျွန်တော်အရေးပဲပြောပြရအောင်ကျွန်တော်တို့ပြင်နေပြီးအကုန်လုံးဝင်ပြီးလှုပ်ကြရင်းနဲ့ဒီရာလေးလှုပ်ဖြစ်တာပါ။အာရင်းနာပြလာတာကမင်းလာရေးတဲ့ချမ်းမှာကျွန်တော်တို့ဝင်တယ်ပေါ့နော်။ဆိုတော့ဒုတိယနေ့ကျတော့လေတန်းမှာဝင်တယ်။တတိယနေ့ကျတော့ပန်းစုတန်းဘက်မှာဝင်ပြီးတော့အခုစတုတ္ထမြောက်နေဒီနေ့ဆိုရင်ကျွန်တော်တို့ရှိပီတာမှာကျွန်တော်ဝင်တယ်ပေါ့
။အခုလိုလူလူကြား H1N1 ရာသီတုတ်ကွေးနဲ့ပတ်သက်ပြီးစိုးရင်ကြီးနေကြတာနောက်လူလူပညာပေးလုပ်ငန်းတွေအရှိန်အဟုန်မြင့်လှုပ်ဆောင်နေကြတဲ့အပေါ်လူလူအနေနဲ့ကြိုတင်ကာကွယ်မှုတွေကိုဘလို့မျိုးစနစ်တကျလှုပ်ဆောင်သင့်ပါတယ်ဆိုတာကိုတော့လူလူကိုကျန်းမာရေးအသိပညာပေးနေတဲ့ဒေါက်တာမြင့်ဦးကအခုလိုအကြံပေးပါတယ
်လူတိုင်းတုတ်ကွေးဖြစ်နေတယ်အဲ့ဒီမှာ H1N1 ပါလာနိုင်တယ်အဲ့တုတ်ကွေးရဲ့ကာကွယ်နည်းကအဓိကတော့ကျွန်တော်တို့တကူရေးတန်ရှင်းလက်ကိုခဏခဏဆေးကုလက်ကိုနှာခေါင်းတွေမပွတ်နဲ့ပေါ့နော်ထူထက်တဲ့နေရာတွေတွားရင်တော့နှာခေါင်းစည်းဖြီးပြီးတော့ထားတာ N95 တိုင်ရင် 95% လောက်ကာကွယ်နိုင်တယ်ပေါ့နော်သာမန် surgical mask ပေါ့အခုပြောနေတဲ့စိမ့်ပြပြလေးတွေဖြူအောင်လေးနဲ့ကလေးတက်တာလဲမကာကွယ်နိုင်ဘူးတော့မဟုတ်ဘူးအတန်အတင့်ကာကွယ်နိုင်ပါတယ်အဓိတဲ့ပိုအရေးကြီးတာကနော်ဆေးကန်းတွေကိုကုနာ9ရက်လောက်ထိတော့ကိုယ့်ကိုစိတ်မပြီးမကူပါနဲ့အဲ့လိုမျိုးတွေတော့ကျွန်တော်ပါစီရှင်တာပေါ့ဗျာနော
်မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အကစားဝင်ကြီးဌာနအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်တာယောဂါစောင့်ချက်ကြည့်ရှုတာကာကွယ်ထိန်းချုပ်တာနောက်ပြီးတော့ကုသမှုပေးနေတာနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေအရှိန်အဟုန်မြင့်ဆောင်ရွက်နေပါတယ်လို့ထုတ်ပြန်ထားပါတယ်ကျန်းမာရေးဦးစီးဌာနနဲ့အတူလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်ညှာချထားရေးဝင်ကြီးဌာနအပါအဝင်ဝင်ကြီးဌာနအသီးသီးကလည်းကြိုတင်ကာကွယ်ရေးပညာပေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်နေတယ်လို့အရက်ဖက်အဖွဲ့ကြီးတွေအမှုပညာရှင်တွေနဲ့လူငယ်တွေဘက်ကလည်းပူးပေါင်းပါဝင်လှုပ်ရှားနေကြတာဖြစ်ပါတယ်ရှင
်မဆုမွန်ပါရှင်အခုတော့ထိုင်းနယ်စပ်ဖက်ကသတင်းဆက်ပါမယ်မြန်မာနိုင်ငံတွင်းမှာနိုင်ငံရေးအယအာမခံချက်နဲ့ငြိမ်းချမ်းရေးမရရှိသေးဘဲထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုပြည်တွင်းနေရာကိုပြန်လည်ပို့ဆောင်တာတွေမလုပ်ကြဖို့KNU ကရင်အမျိုးသားအစည်းအရုံးကတောင်းဆိုပါတယ်။အဲ့ဒီဒုက္ခသည်တွေအပေါ်အကူအညီဆက်ပေးကြဖို့ကိုလည်း KNU ကနိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကဒီအကြောင်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ KNU ကရင်အမျိုးသားအစည်းအရုံးပါဝင်ကရင်ပြည်နယ်တွင်းကအဓိကလက်နက်ကင်ဖွဲ့စည်းအများစုဟာမြန်မာအစိုးရနဲ့အပြစ်ခံရစက်ရေးသဘောတူညီချက်ရရှိထားတယ်လို့တချို့ဆိုရင်နယ်စပ်လုံခြုံရေးတပ်ဖွဲ့အဖြစ်အသွင်ပြောင်းထားကြတာပါ။ဒါကြောင့်လဲအခုငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအချိန်မြင့်လှုပ်ဆောင်လာတဲ့အတူတူပဲကရင်ပြည်နယ်ဒုက္ခသည်တွေနေရပြန်နိုင်ဖို့အရေးကိစ္စကိုအစိုးရအာဏာပိုင်တွေရောနိုင်ငံတကာကပါပြောဆိုလွတ်ကိုင်မှုတွေရှိနေပါတယ်အထူးသဖြင့်အိန္ဒိချင်းထိုင်းနိုင်ငံနဲ့နယ်စပ်စီးပွားရေးစုံတွေတတ်မှတ်ပြီးဂုံတွေရေးလုပ်ငန်းသုံးမြစ်ဖို့ပြင်ဆင်လာတဲ့အချိန်တည်းမှာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်းတွေကိုပါပိတ်ပစ်ဖို့စဉ်းစားချက်တွေရှိလာပါတယ် ဒါပေမဲ့လည်းဒုက္ခတွေတွေနေရရင်ပြန်ပို့ဖို့ကိစ္စဟာအခုလိုချင်းနေမျိုးမှမဖြစ်နိုင်သေးဘူးလို့ KNU ဖားပုံခရံသွင်းမှုစောသဲတယ်ကပြောပါတယ
်ဒီလိုလိုလောလောဆယ်နိုင်ငံရေးဆွေးနွေးပွဲအခြေစိတ်မဲ့လေအနည်းသာရာသီတိုင်းလို့ရှိတယ်မအေးချဘူးပြည်တော်သူတို့နေရရင်ဒီစနေရဒီစကိုလည်းစစ်တာဆက်နေပြီးတော့ဒီနေရာမှာပြန်ဆောက်ပြတာမရှိသေးလို့သူတို့မပြရဲလို့အဲ့ဒီလိုအာချညာတောက်ခါလာတဲ့ပုံမှာကျွန်တော်တို့အစည်းအဝေးခေါ်ပြီးတော့အဲ့ဒီအခြေလက်တွေဆွေးနွေးကြတယ်နိုင်ငံတကာကူညီပေးရဖွဲ့ကိုပဲကျွန်တော်တို့ဦးတည်ပြီးတော့တောင်းဆိုတာရှိပါတယ်
ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့မှာ KNU ဖားပုံခရံကနေကြီးမှုကျင်းပခဲ့တဲ့ပြည်တွင်းနေရစွန့်ခွာပြည်သူလူထုတွေနဲ့ဒုက္ခသည်တွေကိုထောက်ပံ့ရေးညှိနှိုင်းဆွေးနွေးပွဲမှာကရင်အရပ်ဖက်လူထုဖွဲ့စည်းဆက်ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပြီးတင်ပြဆွေးနွေးချက်ပေါ်မှာခြေခံပြီးတော့ဒီကနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါနိုင်ငံတကာကူညီပေးရေးဖွဲ့တွေအနေနဲ့ IDP စခန်းတွေကိုစက်တင်ဘာလကုန်မှာရိတ်ကဖြတ်တောက်ပြီးနေရရင်းကိုပြန်ဖို့တွန်းအားပေးလာခဲ့တာပါလက်ရှိဖားပုံခရံကဣတုထ IDP စခန်းနေသူတွေအနေနဲ့ဒေတာတွေမငင်းချမ်းသေးတဲ့အနေအထားကြောင့်နေရရင်းကိုပြန်ဖို့အချိန်နေမပေးသင့်ဘူးလို့ဖပုံခရိုင်သွေးမှုစောသဲတဲ့ကအခုလိုဆက်ပြောပါတယ
်။မူဆိုခရိုင်တဲမှာရှိတဲ့တပ်စခန်းပေါ်မှာစီစဉ်ကြော်တယ်နော်။အဲ့ဒီတပ်စခန်းဟိုအပြစ်ခရစစ်မလုပ်ခင်ကလာပေးဝါလဲမြတ်သားချင်းလာဆောက်နေပြပါတယ်။ပြည်သူလူထုကဟိုဖြတ်လိုက်ကြတော့ရှောင်းရသွားတည်ဆိုရတော့လည်းပြစ်မခံပြေးရှောင်းနေရပြည်သူလူထုတွေ့လည်းပဲသူတို့ရသူလူပဲသဘောထားပြီးတော့ပြည်သားသတ်ဒါတွေကိုသူတို့ခလာတရားတာမိပေါ့ကြလာတော့စပွဲဝိုင်းပေါ်မှာအမကကျဲမရှိသေးတဲ့ကလာပါလို့သူတို့လောကနေရရေးကိုပြန်မရကြဘူးလို့သူတို့အဲ့လိုပြောနေကြတယ
်စခန်းနေပြည်သူတွေအနေနဲ့နိုင်ငံတကာအကူအညီပေးရေးဖွဲ့ TPPC ကပေးတဲ့အကူအညီပေါ်မိခိုနေရတဲ့အတွက်အကူအညီပြသောက်သွားမယ်ဆိုရင်အခက်အခဲရှိလာနိုင်တယ်လို့ဣတုဒစခန်းနေတင်းအုပ်ဆရာပေါ်လေခါလီလာကပြောပါတယ်
လည်းလည်းကဘာမှလည်းမရှိတော့စီဝိုင်းလာကြောတွေဘာတစ်ခုမှလည်းမရှိတော့ဆိုတော့တော်တော်ဒုက္ခရောက်နေတော့ပဲ
IDB စခန်းတွေ KNU ကနေထောက်ပံ့ပေးသွားမယ်ဆိုပေမဲ့ရေရှည်မှာရပ်တည်ဖို့ခက်ခဲမယ်လို့လည်းတဲဥဆရာကပြောပါတယ်ဣတုဒဒုက္ခတဲ့စခန်းဟာအင်ချေ380ကျော်ရှိပြီးလူဦးရေ3000နီးပါးရှိပြီးတော့ရခိုင်မြမတပ်မတော်နဲ့ KNU တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကာလတွေမှာနေရက်ကနေတင်းချောင်လာတဲ့သူတွေဖြစ်ပါတယ်နိုင်ငံတကာကူညီပေးရေးဖွဲ့အနေနဲ့ IDP စခန်းကိုရိတ်ခါဖြတ်တောက်မှာဖြစ်ပြီးတခြားဒုက္ခသည်စခန်းတွေကိုလည်းဒီနေ့မှရိတ်ခါရှော့ချလိုက်တာပါ။ထိုင်းမြန်မာနယ်စပ်တစ်ချောင်းမှာရှိတဲ့မဲလအုံးဖြံ၊နုဖိုး၊မဲလဦး၊မဲရမိုး၊ထန်းဟင်၊ပန်တုံယန်၊ဒရင်နေအမှတ်၁အမှတ်၂စတဲ့ဒုက္ခသည်စခန်းခုခုမှာလက်ရှိဒုက္ခသည်ဥယျာဉ်32000ကျော်ခိုးလုံနေသလိုထိုင်းအာဏာပိုင်တွေအနေနဲ့လည်းနေရရင်းကိုပြန်ဖို့တွန်းအားပေးနေတဲ့အခြေအနေမှာရှိနေပါတယ်။ကရင်မျိုးရစီယုံ KNU အနေနဲ့ကတော့မြန်မာပြည်တွင်းနိုင်ငံရေးအမခန့်ချက်နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးမဖြစ်ဆုံးသေးတဲ့အချိန်ကာလအတွင်းနေဆက်ဖြတ်ကျော်ကူညီထောက်ပံ့မှုတွေကိုဆက်လက်ပံ့ပိုးပေးဖို့နဲ့ပြည်တွင်းနေရစွန့်ခွာပြည်သူလူထုတွေအပါအဝင်ဒုက္ခသည်တွေကိုပြန်လည်ပို့ဆောင်ခြင်းများမပြုလုပ်ဖို့ဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ရောရှိမှာခင်ဗျာပြည်ကသတင်းသက်တွင်ကကြောက်တောင်းမျိုးကစောင်းအောင်တစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအစောင်းအောင်ကိုဖျက်ဆီးပစ်လိုက်ပါတယ်လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်ဆရာဖြစ်လာပါတယ်ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်မှာလဲဘလို့ကင်တွယ်နေပါသလဲသရရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့သူတွေဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုပေးဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမဲ့သရရှင်တွေကိုကျေးဇူးပါတယ်
နောက်ပြန်အင်္ဂါနေ့ညတရိုက်လေးလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ဗင်နီဇွဲလားနိုင်ငံမှာဒီကနေ့ကျင်းပတဲ့အငင်းပွားပွဲရွေးကောက်ပွဲမှာပါဝင်အရွေးခံမဲ့ကိုယ်စားလှယ်လောင်းလက်ဖြင့်အတိုက်အခံတဦးလက်ဖြစ်သူဟာတပ်ဖြတ်ခံရပါတယ်။အတိုက်အခံအာဆီယံဒီမိုကရက်တစ်ကပါတီဝင်အသက်39နှစ်အရွယ်ရှင်နေဟာစနေနေ့နောက်ပိုင်းတုန်းကသူ့နေအိမ်မှာပြစ်ဒဏ်ခံရတာပါ။လွန်ခဲ့တဲ့လေလအတွင်းဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်လူပေါင်း100ကျော်တပ်ဖြတ်ခံခဲ့ရပြီဖြစ်ပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကတော့ငြိမ်းချမ်းမှုငြိမ်းချမ်းရေးဖော်ဆောင်ရင်းနဲ့ညွတ်ညွတ်ရေးအတွက်ရှေးရှုပြီးရွေးကောက်ပွဲကျင်းပတာဖြစ်တယ်လို့ပြောဆိုထားပေမဲ့အတိုက်အခံတွေဖက်ကတော့သမ္မတအနေနဲ့လှုပ်ပိုင်ခွင့်အာဏာအပြည့်အဝရရှိဖို့ရည်ရွယ်ပြီးကျင်းပတာဖြစ်တယ်လို့ပြောပါရယ်။ဆလာတီဆာဟုတ်ရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်။
ဗင်နီဇွဲလားနိုင်ငံမှာတင်းငွေနေကပောက်ကွဲမှုတစ်ခုဖြစ်ပွားတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တို့တရားရသွားပြီးတဲ့နောက်အခြေအနေကိုထိန်းသိမ်းနိုင်ဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမော်တော်ယာဉ်တန်းနဲ့ကင်းလည်ဆောင်ချက်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အထူးလွှတ်တော်ရွေးကောက်ပွဲဒီကနေ့မကျင်းပခင်လအတန်းကြာကလေးကဆန္ဒပြသူတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတ်တဲရင်ဆိုင်မှုတွေရှိလာတာပါ။သမရအနေနဲ့အာဏာကိုအကန့်အသတ်မရှိပိုထိန်းချုပ်ချင်တာကြောင့်အခုလိုရွေးကောက်ပွဲကျင်းပါလာလို့အတိုက်ခံတွေကဆွဆဲပြီးဒီရွေးကောက်ပွဲကိုဆန့်ကျင်နေကြပါတယ်။အစိုးရဆန့်ကျင်သူတူဖြစ်တဲ့မာရီယာမာတီနက်စ်က
မညာနေပါငယ်
လူတချို့ကမဲသွားပေးကြတာပါအလွန်ဆုံး800ခိုင်နှုန်းလောက်ပဲမဲပေးဖြစ်မှာပါအတင်းအကျပ်ချင်းချောက်ပြီးမဲပေးခိုင်းခံရသူတွေကမဲသွားပေးကြပြီးတော့လူတွေအားလုံးထွက်မဲပေးကြတယ်ဆိုတာမျိုးကိုယုံကြည်စေချင်တာပါဒါဟာလုံးဝလိန်ညာမှုတစ်ခုပါတခြား90ရာခိုင်နှုန်းရှိတဲ့ဗင်နီဇွဲလားလူထုဟာအတိုက်ခံအင်အားစုတွေကညွန်ကြားထားတဲ့အတိုင်းလမ်းတွေပေါ်မှာဆန္ဒပြကြမှာဖြစ်ပြီးတော့အဝေးပြေးလမ်းမတွေကိုအတားအဆီးတွေချပြီးတော့ပိတ်ဆို့သွားမှာပါ
သမရနီကိုလတ်မာဒူရိုကတော့လနဲ့ချီချခဲ့တဲ့ပြည်ပခါတွေကိုရွေးကောက်ပွဲနဲ့သာအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပြီးတော့စမဲပေးခဲ့ပါတယ
်။ El primer voto por
la Niñe အတွက်လွယ်လွယ်ရင်းနဲ့အချုပ်ချာအာဏာတည်မြဲရေးအတွက်ပထမဆုံးမဲပါ။အနာဂတ်ဗင်နီဇွဲလားတည်ငြိမ်ရေးအတွက်ပထမဆုံးမဲပါ။ဒီကနေ့ဟာသမိုင်းဝင်နေ့လည်းဖြစ်ပါတယ်
။လနဲ့ချီချခဲ့တဲ့အထွေထွေအချက်တဲတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့ယုံကြည်သူတွေလည်းရှိပါတယ်။မဲပေးသူတူဦးဖြစ်တဲ့ကတ်စတိုဒီယာဂမ်ဘိုဟာက
voy a votar porque
နိုင်ငံမှာငြိမ်းချမ်းရေးပြန်လည်ဖော်ဆောင်နိုင်မှုနဲ့စီးပွားရေးအကျပ်တဲတွေပြည်လည်ဖို့ကျမမဲပေးမှာပါ
သမရမာဒူရိုလက်ထက်မှာဗင်နီဇွဲလားနိုင်ငံဟာစီးပွားရေးပြိုလဲခဲ့ပြီးနောက်ဆန္ဒပြမှုတွေအတွင်းလူပေါင်း115ဦးထက်မနည်းသေဆုံးခဲ့ပြီးသွားပြီးနိုင်ငံတွင်းမတည်ငြိမ်မှုတွေကြောင့်ပနမားနဲ့ကိုလံဘီယာနိုင်ငံတွေကိုထွက်ပြေးခိုလုံကြသူတွေကတော့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုဘူးလို့ပြောဆိုထားတယ်လို့လက်တင်အမေရိကနိုင်ငံတွေဖြစ်တဲ့အာဂျင်တီးနားဘရာဇီးစတဲ့နိုင်ငံကြီးတွေကလည်းရွေးကောက်ပွဲပေါ်ပြစ်တင်ဝေဖန်ထားပါတယ်ကိုလံဘီယာသမရဝမ်မန်နျူယယ်ဆန်တိုစ်က
No estuve de acuerdo.
တနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရဲ့တောင်းဆိုမှုတွေနဲ့အတူကျွန်တော်လည်းဘယ်တော့မှသဘောမတူခဲ့ပါဘူး
။အခုကျင်းပတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ရွေးကောက်ပွဲဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးပစ်လိမ့်မယ်ဆိုပြီးအမေရိကန်နဲ့ဥရောပသမဂ္ဂတို့ကလည်းပြောဆိုထားပါတယ်ခင်ဗျာ
။ကွန်အောင်တင်ပြတော့ပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်။ရုရှားနိုင်ငံတွင်ကအမေရိကန်တန်ဝင်နှံ955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ဆွေရကိုပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားကိုဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုတွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ရုရှားအစိုးရအနေနဲ့အမေရိကန်ပေါ်နောက်ထပ်လက်တုံ့ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုံးတံတစ်ခုမှပြောဆိုသွားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြစ်ပဲဒိန်းတပ်ဒုံးကျည်ဆန့်တမှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချင်းတနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနအိနီးပါးကြာဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်ဂျပန်တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့တိုက်ရိုက်ချင်းချောက်မှုဖြစ်တဲ့ဆိုတာကိုနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြတယ်ဆိုပြီးအမေရိကန်အစိုးရအိမ်ဘယူရိုကထုတ်ပြန်ထားပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ရေးဆွဲမဲ့အတိုင်းပြုပြည်ပြုလွတ်တော်ဖွဲ့စည်းရေးအတွက်မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်မာရီရိုကပြောကြားလိုက်ပါတယ်ဗင်နီဇွဲလားပြည်သူတွေကအတိုင်းပြုပြည်ပြုလွတ်တော်ကိုမဲပေးခဲ့ကြတာလို့သူကပြောဆိုသွားပါတယ်ရှင
်တရင်အချင်းချုပ်ကမှတင်ငင်ထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Baba ဖြစ်ပါတယ် View American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 9.55ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.